လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်လွတ်လပ်တဲ့သတင်းစီးစစ်မှုရှိဖို့နဲ့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့လိုတယ်လို့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်။သူဟာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ခံရသူတွေထဲမှာတဦးအပါအဝင်ဖြစ်ပြီးတော့ဒီဆုကိုလက်ခံရယူဖို့အတွက်တခြားဆုရှင်တွေနဲ့အတူဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပါပြီ။ Writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်း Raymond Magsaysay ဆုရှင်တွေရဲ့ပြောဆိုချက်တွေကိုကိုကျော်ကျော်သိန်းကစုစည်းတင်ပြထားတာနားဆင်ပါရှင်
။ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်။သူဟာလွတ်လပ်ပြီးကျင့်ဝတ်ဒိက္ခာနဲ့ကန့်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝင်ဝင်ဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကမ်းပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီဆုကိုချီးမြှင့်တာလို့ Raymond Magsaysay ဆု Foundation ရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။သတင်းစစ်ဆင်မှုမလွတ်လပ်ပဲမှန်ကန်တဲ့သတင်းအချက်လည်းမရပဲအထူးသဖြင့်ရုပ်ောက်ဘွယ်ကာလတွေတွင်လူအဖွဲ့အစည်းမှာဘာတွေဖြစ်နေတယ်ဆိုတာကိုဘာမှမသိရဘူးဆိုရင်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်နိုင်မှာလဲလို့မနီလာမြို့တော်မှာ Riders သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ကိုဆိုဝင်းကမေးခွန်းထုတ်ထားပါတယ
် How can they contribute to the political system? So I think that's where journalism is most important about actually. That's why
အဲ့လိုဖြစ်နေရင်နိုင်ငံရေးစနစ်မှာလူလူကဘယ်လိုများပါဝင်လှုပ်ဆောင်နိုင်မှာပါလဲ။ဒါကြောင့်စာနယ်ဇင်းပညာဟာဒီနေရာမှာတကယ်တမ်းအရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာသာမကတခြားနိုင်ငံအများအပြားကအာဏာရှင်တွေဟာသတင်းမီဒီယာကိုဖိနှိပ်ထားခြင်းပြီးဝါဒဖြန့်ချီတာတွေကိုပဲလူလူကိုပေးကျင်ကြတာပါ။ဒါမှသာလူလူကိုဇဝေဇဝါဖြစ်အောင်လုပ်နိုင်ပြီးမှားယွင်းတဲ့လမ်းကြောင်းပေါ်ဆွဲခေါ်သွားနိုင်မှာကြောင့်ပါပဲ
။ကိုစိုးဝင်းတဲ့အတူဒီနေ့စုချင်းမြင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Ryan Khayabayev တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလုံခြုံရေးဆီယုံသူ Kim Jong-ki အိန္ဒိယနိုင်ငံကရုပ်သံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူ Ankhana Nilapaiji တို့ဖြစ်ပါတယ်။ Kim Jong-ki ဟာသူ့ရဲ့သားဖြစ်သူအနိုင်ကျင့်ခံရတာကြောင့်ကိုယ့်ကိုယ်ကိုတတ်သိသွားပြီးတဲ့နောက်တောင်ကိုရီးယားကျောင်းတွေမှာအနိုင်ကျင့်တာနဲ့အကြမ်းဖက်လူရက်တွေပပျောက်ရေးဥဒီလုံဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ခဲ့သူပ
ါ우리가이게안되겠다싶어서
ကျွန်တော်တို့ဘယ်သူမှကျွန်တော်တို့ပြောတာကိုနားမထောင်တာကြောင့်သိကိုခက်ခဲခဲ့ပါတယ
်
ကျွန်တော်တို့လှူရှာမှုမှာဘယ်သူမှပါမလာပါဘူးသတင်းမီဒီယာအားလုံးနဲ့ကျွန်တော်တို့တွေ့ဆုံပြီးကျောင်းသားတွေမှာဖြစ်ပျက်နေတာတွေကဘလောက်တောင်စိုးနေတယ်ဆိုတာတည်တည်ချာချာပြောပြတော့မှာပဲအစိုးရကနားထောင်လာပြီးအပြောင်းအလဲဖြစ်လာတာပါအ
ိန္ဒိယရုပ်သံသတင်းတင်ဆက်သူ Ravish Kumar ဟာအစိုးရရဲ့စင်စာလုပ်မှုပပျောက်ရေးသူရဲ့လှုပ်ဆောင်ချက်တွေကြောင့်အတိအမှတ်ပြုခံရသူပ
ါ You should be ready to hear any uncomfortable thing. If you are not ready to hear any uncomfortable
thing, ဖြစ်ရမယ်ဘယ်လိုကိစ္စမျိုးကိုမဆိုကြားဖို့အစဉ်သင့်ရှိနေတယ်ပါလေ။ဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျားဒီမိုကရေစီလူလာရသူမဟုတ်ပါဘူး။မကြားသေးခင်မဖတ်သေးခင်မကြည့်ရသေးခင်မှာသတ်မှတ်ချက်တွေထားမယ်ဆိုရင်ခင်ဗျားတကယ်ကောင်းတဲ့နိုင်ငံသားတယောက်လည်းမဟုတ်ပါဘူး။ဒါကြောင့်စင်စာလောက်တာကအပြည့်မဟုတ်ပါဘူး။ဘယ်လိုပုံစံမျိုးနဲ့မှရှိမနေသင့်ပေမဲ့လေဝမ်းနည်းစရာကတော့ပုံစံမျိုးနဲ့ဆက်ရှိနေတော့မှာပဲ။
နောက်ထပ်ဆုရှင်တူဖြစ်တဲ့အန်ခနာနီလပန်ဂျစ်ကတော့ထိုင်းနိုင်ငံလူခွင့်ရေးကော်မရှင်မင်းကြီးဟောင်းလူခွင့်ရေးတက်ကြွလှရှားသူဖြစ်ပါတယ်။တီချောက်ခွတ်ထွက်ရေးလက်နက်ကင်ပုံကန်နေတဲ့ထိုင်းတောင်ပိုင်းကအမျိုးသမီးတွေရဲ့လူခွင့်ရေးကိုအဓိကအာရုံစိုက်လှူဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်သူလည်းဖြစ်ပါတယ
်။ Most of human rights defenders face seriously harassment.
လူခွင့်ရေးကိုကာကွယ်သူအများစုအထူးသဖြင့်သူတို့ဟာအမျိုးသမီးတွေဆိုရင်စိုးရတဲ့နှောက်ယှက်ချင်းချောက်မှုတွေနဲ့ကြုံကြရပါတယ်။လူခွင့်ရေးကာကွယ်သူအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးကြုံကြရပြီးတကယ်လုံးနေတဲ့သူအများစုကလည်းအမျိုးသမီးတွေပါ။သူတို့ရဲ့သဘာဝအရင်းအမြစ်တွေ၊သဘာဝပတ်ဝန်းကျင်စာရာတွေကိုကာကွယ်ဖို့ကြိုးစားရင်အတော်များများအသက်ခံခဲ့ကြရပါတယ်
။လေရင်ပြတ်ကျလို့ကိုလွန်သွားခဲ့တဲ့ဖိလစ်ပိုင်သမ္မတဟောင်းရီမိုမက်ဆေးဆေးကိုဂုဏ်ပြုပြီး1959ခုနှစ်မှာစတင်ခဲ့တဲ့ဒီဆုကိုအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားပြောဆိုကြပါတယ်။မြန်မာနိုင်ငံသားတွေလည်းဒီဆုကိုရထားတဲ့တခြားသူတွေကတော့1959ခုနှစ်မှာသတင်းစာဆရာဦးလောယုံနဲ့ပရာဟိတအလူရှင်ဒေါ်ဒီဒီလူး2002ခုနှစ်မှာဒေါက်တာစင်တီးယားမောင်2009ခုနှစ်မှာကရင်တက်ကြွလှူရှားသူကစောဝါ2013ခုနှစ်မှာမေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်မျိုးသမီးလဖိုင်ဆိုင်ရော2015ခုနှစ်မှာနာယေကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ဖြစ်ပါတယ်။ဒီနေ့အတွက်စူပေးဘွက်ကတော့မနီလာမြို့တော်မှာစက်တင်ဘာလ9ရက်တနင်္လာနေ့ကျင်းပမှာဖြစ်ပါတယ်ခင်ဗျာ